ရောင်းတဲ့အန်ဂိုက်အပြော့အမအထူအပါကွက်တီအားကစားဖက်နှက်မျိုးတွေချုပ်နိုင်ဖို့စိတ်မလိုတော့ဘူးကိုသားညိုဦးရေ
အားကစားပစ္စည်းအဝတ်အစားအသုံးဆောင်တွေထုတ်တဲ့ Adidas က 3D ဖက်နှက်တွေအများကြီးထုတ်ရောင်းတော့မယ်ဆိုတာကိုပြောနေတာမဟုတ်လားမဆင်းမော
ဟုတ်ပါရှင်သုံးဖက်မြင်ရုပ်လုံးကျပစ္စည်းမျိုးစုံကိုထုတ်ပေးနိုင်တဲ့ 3D printer တွေကအခုမဆန်းတော့ဘူးလေကွန်ပျူတာရဲ့မှာအတိုင်းရယ်ကိုလိုချင်တဲ့ပုံစံဒီဇိုင်းရယ်ကိုထည့်ထားလိုက်ရင် 3D printer ကပစ္စည်းတွေထုတ်ပေးနိုင်လို့အဝတ်အစားကစပြီးတော့မော်တော်ကားကိုယ်တည်းအထည်အောင်ထုတ်နေကြတာအခုလေ Adidas Company ကအဲ့ဒီ 3D printing နည်းပညာကိုသုံးပြီးတော့အားကစားဖက်နှက်တွေမှာအောက်ခံ midsole တွေကိုထုတ်တော့မှာ
ဒီနှစ်ကုန်ပိုင်းလောက်မှာဈေးကွက်စတင်မယ်လို့ဆိုတဲ့ 3D printer ထုတ် Adidas အားကစားဖက်နှက်ကို April 9ရက်ကနယူးယောက်မြို့မှာပွဲထုတ်မစ်ဆက်တုန်းကမြင်ရတဲ့ပုံစံအရကတော့အမြင်အရထူးခြားတယ်လို့မဆိုနိုင်ဘူး။တခြားအားကစားဖက်နှက်တွေလိုပဲပိတ်စသားနဲ့ချုပ်ထားတဲ့အနက်ရောင်ဖက်နှက်အပေါ်ပိုင်းရယ်နောက်ဖြူရောင်ဖော့မှာစားအောက်ကဖက်နှက်ခွာရယ်ပုံစံကမြင်နေကြအပြေးသမားတွေစီးတဲ့ဖက်နှက်ပုံမျိုးတွေပါ။ထူးတာကတော့ 3D printer နဲ့လုပ်ထားတဲ့ဖက်နှက်အောက်ခံမှာအနိကကြည့်ရင်ဇာကွက်တွေလိုဖြစ်နေတဲ့မစ်ဆိုးဖက်နှက်အောက်ခံကတယောက်ချင်းစီရဲ့ခြေထောက်ပုံစံခြေလမ်းလှမ်းတဲ့ပုံစံပေါ်မှာမူတည်ပြီးတော့ဖန်တီးနိုင်မယ်တဲ့ဗျ
။ Future Craft 4D လို့နာမည်ပေးထားတဲ့ Adidas ဖက်နှက်အစ်စ်မှာအောက်ခံ midsole ကို 3D printer တုံးထုတ်ထားရလို့ဆိုပေမဲ့သူတို့နည်းပညာကတခြား 3D နည်းပညာတွေနဲ့မတူဘူးလို့ဆိုရဲအဲ့ဒီ midsole တွေကို carbon ဆိုတဲ့ဒီ silicon valley က 3D printing company ကလုပ်ပေးတာပါ carbon company ကကွန်ဆီးရီတုံးပြီးတော့မှ digital light synthesis ဆိုတဲ့နည်းပညာနဲ့ဖက်နှက်အောက်ခံ midsole တွေကိုလုပ်တာသူတို့ရှင်းပြရဲ့နည်းပညာကိုအလွယ်ဆုံးနားလည်အောင်ပြောရရင်တော့ကော်ရီတွေကိုခရမ်းလိုရောင်ချီနဲ့မာသွားအောင်လုပ်ပြီးတော့မှလိုတလိုပုံဖော်တာပဲAdidas Company ရဲ့ Global Brand ဆိုင်ရာအကြီးအကဲ Eric Lika ကတော့အနာဂတ်ဖန်တီးမှုတစ်ခုလို့ဆိုရခြင
်း It's taking 3D printing to the next level. In fact, we don't even call it 3D printing because 3D printing is about reduction. This is about creating products based upon data and design.
3D printing မှာမှပုံပြီးမြင့်တဲ့အဆင့်ကိုရောက်သွားတာပါ 3D printing လို့တောင်ခေါ်ဖို့မလိုပါဘူး3D printing လို့ပြောလိုက်ရင်အရွယ်ချုပ်ပြီးသုံးဘက်မြင်မိတ်တူကူတာဖြစ်နေတယ်။ဒီဟာကတော့ data နဲ့ design ကိုအခြေခံပြီးပစ္စည်းဖန်တီးတာပါ။လူတစ်ယောက်ချင်းစီရဲ့လိုအပ်ချက်ပေါ်မူတည်ပြီးတည်တံ့ဖန်တီးမှုတစ်ခုချင်းစီလုပ်နိုင်ပါတယ်။ကျွန်တော်အပြေးသမားတစ်ယောက်ပါ။ကျွန်တော်လိုအပြေးသမားတွေအတွက်ဘယ်တော့မှမရှိဘူးတဲ့ဖက်နှက်မျိုးကိုဖန်တီးနိုင်ပါပြီ။အရင်ကဆိုစင်တူဖက်နှက်တွေကကို size နဲ့တော်တဲ့ဖက်နှက်တွေကိုရွေးစည်းရပါတယ်။အခုဆိုရင်ကိုနဲ့တော်တဲ့ဖက်နှက်မှာမှကိုလိုချင်တဲ့ခြေနင်းအပြော့အမားကိုပြည့်တဲ့ပုံစံနဲ့အန်ကိုက်တဲ့ဖက်နှက်ကိုလုပ်နိုင်ပါပြီ။တယောက်ချင်းစီရဲ့လိုအပ်ချက်အတိုင်းလုပ်နိုင်တော့မှမို့ဒါဟာရှေ့ပြေးအနာဂတ်ပါ။
Adidas ပါဝင် Nike တို့ New Balance တို့လိုမျိုးအားသာဖက်နှက်ထုတ်တဲ့ကုမ္ပဏီတွေကအခုလိုမျိုး 3D printer နဲ့လုပ်တဲ့ဖက်နှက်မျိုးတွေကိုပြီးခဲ့တဲ့နှစ်ပိုင်းတွေကစထွန်နေတာဗျ။အခုချိန်အထိထွန်ထားလို့မရဖက်နှက်တွေအားလုံးမှာဖက်နှက်ရဲ့ခြေနင်းအောက်ခံတွေကပျော့ပြောင်းမှုမရှိဘူး။လေးတယ်လို့ပြောကြပါရစေ။ဈေးကလည်းတရံကိုအနည်းဆုံးဒေါ်လာ300လောက်ဆိုတော့တိတ်လို့မဖြစ်တော့ဘူးမဆင်တော့ပါဘူး။
အခု Adidas နဲ့ပေါင်းပြီးတော့ဖက်နှက်ခြေနင်းအောက်ခံ midsole တွေထုတ်မဲ့ Carbon Company ကတော့သူတို့နည်းပညာတခြား 3D printer ထုတ်ပစ္စည်းတွေနဲ့မတူတာအောက်ခံအစားကိုတသမတ်ထဲမဟုတ်ဖဲနဲ့ margin နဲ့နေရာကိုမအောင်လုပ်နိုင်သလိုပျော့ပျော့ပြောင်ပြောင်ရှိစေခြင်းနဲ့နေရာတွေကိုပျော့ပြားအောင်လုပ်လို့ရတယ်လို့ဆိုရဲအခုကစမ်းသပ်အဆင့်မှာပဲရှိသေးတယ်တကယ်တမ်းရောင်းတန်းဝင်အဆင့်ဆိုရင်တော့အခုထက်တောင်မှပိုကောင်းမယ်လို့ဆိုတာပဲ
At the end of the day all of our future craft product is meant to be forward looking barrier breaking disrupting the status quo
ကျွန်တော်တို့ရဲ့ future craft ပစ္စည်းတန်းကခိရှိပြေးရမယ်ပုံစံကွက်ထဲကထွက်လာတာမျိုးမဟုတ်ဘူးစီးပောင်ခတ်ထားတာမဟုတ်တဲ့ပစ္စည်းမျိုးတွေဖြစ်မှာပါအားကစားသမားတွေအတွက်အကောင်းဆုံးဖြစ်စေရမယ်ဆိုတဲ့ရည်ရွယ်ချက်ကိုလည်းအမြဲအဓိကထားပါတယ်ကျွန်တော်တို့ရဲ့ပစ္စည်းအလုံးကိုဒီရွေချက်နဲ့ပဲလုပ်သွားမှာပါဒီကနေ့အတွက်စမ်းသစ်တည်ထွင်မှုတွေဖြစ်ပေမဲ့မနေ့ကကြာရင်အလုံးအတွက်ဖြစ်ရပါမယ
်အရင် 3D printer နဲ့လုပ်တဲ့ပစ္စည်းတွေကိုစေုံထုတ်လို့မျိုးအများကြီးထုတ်နိုင်ဖို့အဓိကအခက်အခဲတစ်ခုကအချိန်ပဲဗျကာဗွန်ကုမ္ပဏီကတော့သူ့ရဲ့ 3D printer တွေကတခြား 3D printer တွေထက်ဆယ်ဆမြန်အောင်ထုတ်နိုင်တယ်လို့ဆိုပါတယ်ဥပမာဒီဖက်နှက်အောက်ခံတစ်ခုထုတ်ဖို့ပုံမှန် 3D printer နဲ့ဆိုရင်10နာရီလောက်အချိန်ပေးရမယ်ကာဗွန်ရဲ့ 3D printer နဲ့ဆိုရင်တော့တစ်ဖက်ကိုမိနစ်20လောက်နဲ့ထုတ်နိုင်ပါတယ်မဆင်မမွေ
အဲ့ဒါကြောင့်လဲဈေးကွက်တင်နိုင်လောက်တဲ့အထိပမာဏအများကြီးထုတ်မယ်လို့ Adidas ကကြေညာထားတာပေါ့ရှင်ဆောဆောပြောသလိုပဲဒီ Nike တို့ Under Armour တို့ New Balance တို့ကလည်း 3D ထုတ် midsole တွေနဲ့အားကစားဖက်နှက်တွေထုတ်ခဲ့ပေမဲ့လူတိုင်းအတွက်မဖြစ်ခဲ့ဘူးသူတို့ sponsor လုပ်တဲ့အားကစားသမားတွေအတွက်မဟုတ်လို့ရှိရင်ဘလောက်ဈေးကြီးကြီးအစ်စ်စမ်းပြင်ဝယ်မယ်ဆိုတဲ့သူမျိုးတွေအတွက်ပဲဖြစ်ခဲ့တာအဓိကထုတ်ရတဲ့အချိန်ရယ်ကုန်ကျစရိတ်ရယ်ကြောင့်ပဲအခုတော့ Adidas က Future Craft 4D ဖက်နှက်အစ်စ်အရန် 9,000 ကိုဒီနှစ်ကုန်ပိုင်းမှာစပြီးတော့ရောင်းမယ်2018ခုနှစ်မကုန်ခင်မှာစုစုပေါင်းအရန်3,000ထုတ်ဖို့အထိရည်ရွယ်ထားတယ်လို့ပြောရဲကိုသားညုံရဲ့
နောက်ဆုံးပေါ် 3D printing နည်းပညာလို့ midsole နဲ့ဖက်နှက်တွေကိုတရံဘလောက်နဲ့ရောင်းပါလဲဆိုတာကတော့ Adidas ကမပြောသေးဘူးဗျဈေးကြီးမယ်လို့ပဲပြောထားတယ် ။ဒါမှလည်းအရင် 3D printer နဲ့လုပ်ထားတဲ့ဖက်နှက်တုန်းကတော့$333နဲ့ရောင်းရတာပဲဗျ။
ကျေးဇူးအပြေးသမားတွေအတွက်ပဲတိကျမဟုတ်ဖဲနဲ့ဒီအပျော်ရမ်းပြေးချသူအားလုံးတတ်နိုင်တဲ့ဖနှက်မျိုးကိုယ့်ရဲ့ကိုယ်အလေးချိန်ခြေထောက်ပုံစံပြေးနီးပြေးဟန်ပေါ်လိုက်ပြီးတော့မှတရံချင်းစီကိုစိတ်ကြိုက် 3D printer နဲ့ဖန်တီးထားတဲ့ဖနှက်အောက်ခံမျိုးတွေကိုနောက်ပိုင်းကျလို့ရှိရင်ပို့ပြီးတော့များများတွေးလာရနိုင်တယ်လို့အပြေးသမားတွေနဲ့ဆိုင်တဲ့သတင်းတွေကိုဖော်ပြတဲ့ Runners World Online သတင်းထဲမှာတော့ပြောထားပါတယ်ကာဗွန်ကုမ္ပဏီနည်းပညာနဲ့အချိန်လိုအတွင်းမှာပစ္စည်းများထုတ်နိုင်တဲ့ 3D printer မျိုးတွေကိုပို့ပြီးတော့အသုံးများလာနိုင်တယ်လို့လက်လီရောင်းကုန်တွေကိုတုံးတက်သူ Mary Abner ကလည်းပြောပါတယ
် It saves a lot of time, a lot of money and it can really cut down on what were formerly very high expenses
ဒီကအချိန်ကုန်အများကြီးတက်တာရယ်ငွေကုန်ကြေးကျအများကြီးတက်တာတော့ထုတ်လုပ်မှုပိုင်းမှာအများကြီးစိတ်ရိပ်နေသွားစေပါတယ်ဖက်နက်တွေလက်ဝတ်လက်စားတွေလုပ်ဖို့အတွက်အများကြီးအထောက်အကူဖြစ်တယ်လို့ထင်ပါတယ်နောက်၃နှစ်အတွင်းတံမျိုးတွေအများကြီးတွေ့လာရမယ်လို့ထင်ပါတယ
် 3D printer တွေနဲ့ကွန်ပျူတာထုတ်တဲ့အားသာချက်နောက်ခုကလူတလောက်အကြီးအတွက်ထုတ်နေတာပဲဗျဖက်နက်တမျိုးပုံမှန်ထုတ်ဖို့ဆိုလို့ရှိရင် design scroller ကနေပြီးတော့ပုံညာလုပ်ပြီးတော့နောက်ဆုံးစက်ရုံကထွက်တဲ့အထိတစ်နှစ်ကနေပြီးတော့တစ်နှစ်ခွဲလောက်အချိန်ပေးရတယ်မဆင်မဝင် 3D printer တွေနဲ့ဆိုရင်တော့ design scroller အချက်လက်ထည့်ပြီးချက်ချင်းဆိုလို့ထုတ်နိုင်ပြီလေ
အဲ့ဒါကြောင့်လဲအားကစားသမားတွေအတွက်အဆင်ပြေမယ်ပေါ့ပေါ့ပါပါပြော့ပြော့ပြောင်းပြောင်းနဲ့ဖက်နက်အောက်ခံ list store တွေကို3D နည်းပညာနဲ့ဖန်တီးနိုင်ပြီးတော့အရေးအတွက်အများကြီးဈေးကွက်တင်နိုင်တဲ့ကိစ္စက Adidas ကုမ္ပဏီတစ်ခုရဲ့အတွက်တည်းမဟုတ်ဘဲနဲ့အားကစားဖက်နက်ထုတ်လုပ်နေတဲ့လုပ်ငန်းကြီးတစ်ခုလုံးအတွက်ထူးခြားတဲ့အမှတ်ကြောင့်တင်နိုင်ပြီလို့ Adidas ကုမ္ပဏီကပြောပါရင်